Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ခင်းတွေ့ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ26စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32 40 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်ကြောင်းလင်မှာမတ်အီတန်ဆင်တဲ့အတူနိုင်ငံတကာထိုက်တန်းအောင်သတင်းတွေကိုကြီးညာတောက်ဖို့ရှိပါတယ်အချိန်တလကျော်ရက်ဆိုင်နေတဲ့အမေရိကန်အစိုးရရန်နေရာပြန်ပြီးတော့လဲပတ်နိုင်အောင်သမ္မတ Trump ကသဘောတူလက်မှတ်ရေးထိုးမယ်လို့ကြီးညာလိုက်တဲ့အကြောင်းနိုင်ငံရေးတမန်မှုတွေကြီးမားနေတဲ့ Venezuela နိုင်ငံမှာတွစ်ဆုံဆွေးနွေးမှုတွေလုပ်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကြီးကအရေးပေါ်တိုက်တွန်းလိုက်တဲ့အကြောင်းနဲ့မူရစ်စိတ်ကြွဆေးကုန်ကူးမှုငွေမဲငွေပြူလုံးမှုတွေနဲ့ပတ်သက်ပြီးတော့မြန်မာအမျိုးသမီးတဦးကိုထိုင်းနိုင်ငံကတေတံချမှတ်လိုက်တဲ့အကြောင်းဆတဲ့ထေတံရောက်သတင်းတွေကိုကြားရမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှပြည်သူတွေအထူးသဖြင့်အစိုးရဝန်ထမ်းတွေမျှော်လင့်နေတဲ့အစိုးရရန်နေရာတွေပြန်လည်ဖွင့်လှစ်လေပတ်ဖို့လုပ်တော့မယ်လို့သမ္မတ Trump ကကြေညာလိုက်ပါပြီ
။ After 36 days of spirited debate and dialogue, I have seen and heard from enough Democrats.
ဒီလိုထိတန်းရောက်သတင်းတွေနဲ့အတူ KIO နဲ့အစိုးရကိုယ်စားလှယ်တို့ဖေဖော်ဝါရီလတည်းမြန်မာပြည်တွင်းမှာဆွေးနွေးကြမယ့်အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မိုက်အီတန်စင်တို့ပြောပြပေးပါအောင်ဗျာ
Venezuela နိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးတင်းမာမှုတွေကနေဆိုးဝါးတဲ့နောက်ဆက်တွဲအခြေအနေတွေခက်မြန်မြန်ပေါ်ပေါက်လာမယ့်အရေးကိုရှောင်ရှားနိုင်အောင်တွစ်ဆုံဆွေးနွေးကြဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲMichelle Bachelet ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်း Venezuela မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆန္ဒပြမှုတွေမှာလူ20သေဆုံးပြီး350ကျော်ဖမ်းခံခဲ့ရတဲ့ကိစ္စတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဆောင်ဖို့ကိုလည်းကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကမနေ့တုန်းကပဲကြေညာချက်ထုတ်ပြီးတော့တိုက်တွန်းခဲ့တာပါ။အာဏာပိုင်တွေဘက်ကအင်အားသုံးပြီးတော့ဖြည့်ဆင်းခဲ့တာလား။လက်နက်ကိုင်အုပ်စုတွေကပဲပြစ်မှုတွေကိုကျူးလွန်ခဲ့သလား။အစိုးရထောက်ခံသူတွေရဲ့လက်ချက်တွေလားဆရာတွေကိုသိနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုတယ်လို့ဆိုပါတယ်ဗင်နီဇွဲလားပြည်သူ3,000ကျော်ကလည်းနိုင်ငံတွေကနေပြီးတော့ထွက်ခွာသွားခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေကလည်းလုံးဝစိတ်ပြတ်ဖို့ကောင်းတဲ့အခြေအနေတွေနဲ့နေထိုင်နေကြရတယ်အုပ်ချုပ်မှုဆိုင်ရာအကြက်တဲတခုကြုံနေရပြီးတော့အခုလိုအခြေအနေဆိုးတွေအဆုံးသတ်သွားအောင်လှုပ်ဆောင်ဖို့ကဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လူခွေမဟာမင်းကြီးကဆိုပါတယ်ဗင်နီဇွဲလားရေးနဲ့ပတ်သက်ပြီးတော့ကလော့မကလုံညွေးကောင်စီမှာဒီကနေ့စနေနေ့မှာတကားပွင့်ဆွေးနွေးပွဲတစ်ခုလှုပ်ဆောင်မှုအမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးတော့အဲ့ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမိန်ငွန်းပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်အမေရိကန်အစိုးရကဗင်နီဇွဲလားပြည်သူတွေကိုထောက်ခံအားပေးနေပြီးဗင်နီဇွဲလားအမျိုးသားလွတ်တော်ဥက္ကဋ္ဌဂွန်ဂူအေဒိုကိုကြားပြတ်သမ္မတအဖြစ်အသိမှတ်ပြုဖို့ကလော့မကလုံညွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဝင်ကြီးပွန်ပီယိုကတိုက်တွန်းมาဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ထမ်းကပြောပါတယ်
။အမေရိကန်ပြည်အောင်စုအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရဲ့ဆိုင်းထားရမှုကိုစုံငန်းတိုင်စီဖို့အတွက်ရဲစခန်းဘက်3ဘက်စာအသုံးစရိတ်ဥပဒေမူကြမ်းကိုအောက်လတော်မှာကန့်ကွက်မဲမရှိအတည်ပြုလိုက်ပါပြီ။နေစစ်လုံခြုံရေးအတွက်အသုံးစရိတ်ညှိနှိုင်းနေတဲ့အချိန်မှာတစ်စိတ်တစ်ပိုင်းပိတ်ထားရတဲ့အစိုးရလုပ်ငန်းတွေကို3ဘက်ကြာပြန်ဖွင့်မယ်အကြောင်းသမ္မတ Trump ကလည်းအင်ပြူတော်မှာကြေညာခဲ့တာပါ။ Democratic Republican တို့ဟာပါတီချင်းစိတ်ဝမ်းကွဲမှုကိုဘေးဖယ်ထားပြီးတော့အမေရိကန်ပြည်သူတွေအကျိုးကိုရှေ့တန်းတင်လိုက်ကြပြီဆိုတာကိုတွေ့ရမယ်။ဒါဟာအမေရိကန်ပြည်အောင်စုအတွက်အကျိုးဖြစ်ထွန်းအောင်လို့အတူတကွလှုပ်ဆောင်နိုင်မယ့်အခွင့်အလမ်းဖြစ်တဲ့အကြောင်းအင်ပီရိုရိုစ်ကလည်းမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတ Trump ကတောက်ကြနေမိုးလဲပိုင်းမှာကြေညာသွားပါတယ်။ February 15ရက်နေ့အထိအစိုးရအသုံးစရိတ်ခွင့်ပြုမယ်ဒီဥပဒေချမ်းထဲမှာ Trump အဆိုပြုထားတဲ့ American Mexico တိုင်းကာယံရေးအတွက်ကုန်ကြမယ်ငွေကြေးမပါဝင်ပါဘူး။တစ်ချိန်တည်းမှာပဲနေဆက်လုံခြုံရေးကိုသုံးသပ်ဆန်းစစ်ဖို့ပါတီနှစ်ခုစလုံးပါဝင်တဲ့ Committee တစ်ရပ်ကိုဖွဲ့စည်းမယ်လို့လည်းပြောဆိုထားပါတယ်။အစိုးရဝန်ထမ်း8သိန်းကျော်တို့36ရက်ကြာလစာမဲ့အလုပ်လုပ်ခဲ့ရပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာပါ။ဒီကြေညာချက်ကြောင့်ရဲဆိုင်ထားရတဲ့အစိုးရလုပ်ငန်းတွေကိုသုံးမကြာပြန်လည်ဖွင့်လှစ်မှာဖြစ်ပေမဲ့အဲ့ဒီနောက်ပိုင်းဘာဖြစ်လာမလဲဆိုတာကတော့မသိရသေးပါဘူးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအကြံပေးပုဂ္ဂိုလ်ဟောင်းတစ်ခုဖြစ်တဲ့ရော်ဂျာစတုန်းဟာနိုင်တော်ချာဖမ်းဆီးခံရပြီးအာမခံဒေါ်လာငွေ2,000,000နဲ့မနေ့တုန်းကပြန်ပြီးတော့လွတ်လာခဲ့ပါတယ်။2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းမှုအဖွဲ့ကနေပြည်မှုဆိုင်ရာဆွဆွဲချက်တွေနဲ့ရော်ဂျာစတုန်းကိုဖမ်းဆီးခဲ့တာပါ။တရားရုံးကနေပြန်ထွက်လာခဲ့တဲ့ရော်ဂျာစတုန်းက သူ့ကိုမှားယွင်းပြီးတော့ဆွဆွဲခဲ့တာလို့သတင်းတောက်တွေနဲ့သူ့ကိုဆန္ဒပြနေကြတဲ့သူတွေကိုပြောပါတယ်ဆန္ဒပြသူတွေက Roger Stone ကိုဖမ်းဖို့တောင်းဆိုနေကြတာပါနိုင်ငံရေးရွေးချယ်နဲ့သူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးသူ့အနေနဲ့အပြစ်ကျူးလွန်မှုမရှိကြောင်းတရားရုံးမှာထွက်ဆိုမယ်ဒီအမှုမှာသူအနိုင်ရလိမ့်မယ်လို့လည်း Roger Stone ကပြောပါတယ်သူဟာသမ္မတကိုဆန့်ကျင်တဲ့တပ်သေးကံတူဖြစ်မှာမဟုတ်ကြောင်းသမ္မတ Trump အတွက်လိန်လေထွက်ဆိုမဲ့သူလည်းမဟုတ်ဘူးဆိုတာကိုရှင်းပါတယ်လို့Roger Stone ကပြောပါတယ်တောက်ကြနေမယ့်စစ်သောပိုင်းက Roger Stone ကို Florida ပြည်နယ်မှာအစိုးရထောင်လိုင်းရေးတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်လိန်လေထွက်ဆိုမှုအမှုစစ်ဆေးရမှာဟန်တားဖို့စူးစမ်းမှုတပ်သေးထောက်ထားတွေကိုဖျောက်ဖျက်ဖို့စူးစမ်းမှုနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ
်မင်းခင်ပြောင်းစုအတွင်းခေလွန်ခွေရမရစောင့်ဆိုင်နေတဲ့မက္ကဆီကိုနိုင်ငံကရွှေ့ပြောင်းနေထိုင်လို့သူတနည်းကိုအယောက်20ကိုအမေရိကန်ကနေပြန်လွှတ်ဖို့စီစဉ်ထားတဲ့အကြောင်းမက္ကဆီကိုအစိုးရကပြောဆိုလိုက်ပါတယ်မက္ကဆီကိုအနေနဲ့ဒီဆုံးဖြတ်ချက်ပေါ်မှာသဘောမတူပေမဲ့လည်းပြန်ပို့ရသူတွေကိုတော့လက်ခံမဲ့အကြောင်းမက္ကဆီကိုနိုင်ငံသားကြီးရဌာနပြောခွေရရောဘတ်တိုဖလက်စကိုကပြောပါတယ်ပထမအတုပ်အနေနဲ့မက္ကဆီကိုဆန်စီဒရိုနေဇက်ကိကနေပြီးတော့ပြန်ပို့ခံရမယ့်အယောက်20ဟာအမေရိကတိုက်အလဲပိုင်းကလာတဲ့သူတွေဖြစ်ကြပြီးတော့မက္ကဆီကိုမှာယာယီဗီဇာရှိကြသူတွေဖြစ်တဲ့အကြောင်းတောက်ကြနေမှာဖလက်စကိုကပြောဆိုထားပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
် VOA American တာမြန်မာဘိုင်းကတိုက်ရိုက်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါ Method for me မူရစ်စိတ်ကြွစေကုန်ကူမှုငွေမဲကိုငွေပြူလုံးမှုနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတူကိုထိုင်းနိုင်ငံပြည်မှုဆိုင်ရာတရားရုံးကသေတံချမှတ်လိုက်ကြောင်းဇန်နဝါရီလ25ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်အသက်43နှစ်အရွယ်ဒေါ်မြင့်သိန်းအေးကိုမက်သက်ဖက်ဒမင်းမူရစ်စိတ်ကြွစေပိုင်ဆိုင်မှုရောင်းဝယ်မှုနဲ့ငွေမဲကိုငွေပြူလုံးမှုတွေအပါအဝင်တခြားဆွဲချက်တတော်များများမှာပြည်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်သူ့ကိုသေတံအပြစ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်ဒေါ်မြင့်သိန်းအေးဟာ2019ခုနှစ်နိုဝင်ဘာလတုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးမူရစ်ဆေးဝါးနှိမ်နင်းရေးအဖွဲ့အရာရှိတွေကဘန်ကောက်မြို့မှာသူ့ရဲ့ကားကိုကြားဖြတ်တားဆီးပြီးတော့ဖမ်းဆီးခဲ့တာပါဒေါ်မြင့်သိန်းအေးခေါင်းဆောင်နဲ့မူရစ်ဆေးဝါးဂိုင်းတွေကိုစုံစမ်းစစ်ဆေးသူတွေကနှစ်တင်နဲ့ချီပြီးတော့နောက်ရောင်ခံလိုက်နေခဲ့တာပါဒေါ်မြင့်သိန်းအေးကတော့ထိုင်းနိုင်ငံကိုဆေးဝါးကုသမှုခံယူဖို့သူခီးထွက်လာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာအကြားနိုင်ငံသားငွေလဲတဲ့လုပ်ငန်းကိုလုပ်ကိုင်နေသူဖြစ်ကြောင်းပြောပါတယ်ဒါပေမဲ့ထိုင်းရဲ့တပ်ဖွဲ့ကတော့ဒေါ်မြင့်သိန်းအေးဟာမက်သက်ဖက်ဒမင်းမူရစ်စိတ်ကြွဆေးကုန်ကူမှုကရတဲ့ငွေတွေကိုစီမံခံကွက်နေသူဖြစ်ပြီးမူရစ်ဆေးဝါးဂိုင်းတစ်ခုမှာအဓိကအရေးပါသူတူဖြစ်တယ်လို့ယုံကြည်ထားပါတယ်မွေးရေးဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေကမွေးရေးဆေးဝါးဝယ်ယူမဲ့သူတွေအဖြစ်ဟန်ဆောင်ပြီးတော့ချင်းမရိုင်ခရိုင်မဲဆိုင်မြို့ကမွေးရေးဆေးဝါးဂိုင်းတစ်ခုကို2016ခုနှစ်မှာဝင်ရောက်စီးနင်းခဲ့ပါတယ်အဲ့ဒီစီးနင်းမှုပြီးကြတဲ့ကတော့မြင့်သိန်းအေးကိုထိုင်းအာဏာပိုင်တွေကလိုရှိနေတာပါမွေးရေးဆေးဝါးဝယ်မဲ့သူတွေအဖြစ်ဟန်ဆောင်ထားတဲ့ထိုင်းမွေးရေးနှိမ်နင်းရေးတပ်ဖွဲ့တွေဟာထိုင်းဘဏ်ငွေ 13.5 ဘီလီယံဘူးဝယ်ယူဖို့သဘောတူခဲ့ပြီးတော့မဲဆိုင်မြို့ကမြို့သမီးတူရဲ့နာမည်နဲ့ဖွင့်ထားတဲ့ဘန်စင်းတဲကိုငွေလဲထည့်ဖို့မြစ်စေဝါကိုင်းကပြောပါတယ်မြစ်စေဝါကုံကူလို့ရတဲ့ငွေတွေကိုရွှေရတနာဆိုင်တွေနဲ့ဟိုတယ်လုပ်ငန်းတစ်ခုထိုင်းနဲ့မြန်မာနိုင်ငံကြားဖွင့်လှစ်ထားပြီးငွေမဲကိုငွေပြူပေးအောင်လုပ်နေကြတာလို့ထိုင်းမူရနေနေအဖွဲ့ကဆိုပါတယ်
ထိုင်းနိုင်ငံမှာဆက်အနာသိမ်းပြီးတော့၅နှစ်နေပါကြာတဲ့ချိန်မှာလာမယ့်မတ်လကုန်ဝင်မှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းတရားဝင်ကြေညာလိုက်ပါတယ်။လက်လက်စွာပြောဆိုပိုင်ခွင့်ကိုစစ်တပ်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့တဲ့အတွက်တက်ကြလှူရှားသူတွေအမှုပညာရှင်တွေထောင်ကျနိုင်တဲ့အခွင့်အလမ်းပိုများလာတဲ့အမျှရွေးကောက်ပွဲကိုကျင်းပပေးဖို့တောင်းဆိုလာကြတာပါ။မတ်လ24ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့အသက်မဲ့ပေးပြီးဖြစ်တဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မတီဥက္ကဋ္ဌအီတပွန်ဘူမ်ပရာချုံကပေါ်ဝင်နေကကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွေမှာပြောဆိုသွားပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပေမဲ့မေလမှာကျင်းပဖို့စီစဉ်ထားတဲ့ဘီယင်မဟာဝီဇီယာလောင်ကောင်းရဲ့နန်းတက်ပွဲနဲ့တိုက်နေမှာကိုစိုးရိမ်နေတဲ့အတွက်ရွေးကောက်ပွဲကို6ကြိမ်မြောက်ရွှေ့ဆိုင်းလိုက်တဲ့အပေါ်မှာပြည်သူတွေကဒေါသထွက်ခဲ့ကြတာပါ။ရွေးကောက်ပွဲနေ့ကိုနောက်ဆုတ်လိုက်တာကနန်းတက်ပွဲနဲ့ပေါ်ရောင်နေကတော့မှဖြစ်တဲ့အတွက်ကြောင့်အစိုးရကပေးတဲ့ဒီစင်ကြေးအပေါ်မှာပြည်သူတွေကဘဝင်မကျဖြစ်ခဲ့ကြပါတယ်။နန်းတက်ပွဲမကျင်းနန်းတက်ပွဲမတိုင်ခင်ကျင်းပမဲ့ရွေးကောက်ပွဲရက်ကိုဗိုလ်ထုနေတော်ကကြေညာပြပြီးကျင်းပါပဲတော်ဝင်မိသားစုကိုထောက်ခံသူတစုကရွေးကောက်ပွဲကော်မရှင်ရှေ့မှာဆန္ဒပြခဲ့ကြပါတယ်ဒီဇင်ဘာလတုန်းကတနိုင်ငံလုံးဆိုင်ရာနိုင်ငံရေးလှုပ်ရှားမှုတွေတားမြစ်ချက်ချထားတာတွေကိုစစ်ဆိုးရွားကရှော့ပေါ့ပေးလိုက်ပြီးကြတဲ့ကနိုင်ငံရေးလမ်းပွင့်လာတဲ့အချိန်မှာပါတီငယ်တွေကရွေးကောက်ပွဲအတွက်ပြင်ဆင်နေကြတာပါရင်းလက်ရှင်နာဝါထရာရွေးကောက်တင်မြှောက်ထားတဲ့အစိုးရကို2014ခုနှစ်မှာဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကတည်ယူပြီးတဲ့နောက်ပိုင်းမှာကျင်းပမဲ့ဒီမိုကရက်တစ်ရွေးကောက်ပွဲလည်းဖြစ်လာမှာပါ
ဂရိနဲ့မက္ကဆီဒိုနီးယားနဲ့နိုင်ငံခြားနှစ်ပေါင်း30လောက်ညင်းပွားခဲ့ကြတဲ့မက္ကဆီဒိုနီးယားကိုနာမည်ပြောင်းလဲသတ်မှတ်ရေးကိစ္စမနေ့ကပဲအဆုံးသတ်သွားခဲ့ပါပြီ။ဂရိနဲ့ကပ်ရဲ့မက္ကဆီဒိုနီးယားကိုမြောက်မက္ကဆီဒိုနီးယားနိုင်ငံဖြစ်နာမည်အသစ်ပြောင်းလဲခေါ်ဝေါ်ရေးတရားဝင်အတည်ပြုနိုင်မှုဂရိလွှတ်တော်မှာမနေ့တုန်းကမဲဆွဲဆုံးဖြတ်ခဲ့တဲ့နေရာမှာထောက်ခံမဲ153မဲကန့်ကွက်မဲ146မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အခုလိုနိုင်ငံခြားသဘောတူညီချက်ရရှိလိုက်တာကြောင့်မက္ကဆီဒိုနီးယားနိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးမှာအဖွဲ့ဝင်နိုင်ငံဖြစ်ရှိလာဖို့ဒီလမ်းကြောင်းပွင့်သောခဲ့ပါတယ်အခုလိုမျိုးမြောက်မက္ဆီဒိုနီးယားနိုင်ငံဖြစ်နာမည်သိပြောင်းလဲရေးအတည်ပြုနိုင်ခဲ့တာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကကြိုးစားလိုက်ပြီးတော့တမိုင်းတွင်မဲ့သဘောတူညီချက်ကိုလှုပ်ဆောင်နိုင်ခဲ့တာကြောင့်လဲဂရိဆိုရာကိုချီးမွမ်းလိုက်ပါတယ် EU ဥရောပသမဂ္ဂနဲ့သမဂ္ဂကထိတ်တန့်ရာရှိနေနေတိုးအဖွဲ့ခေါင်းဆောင်ကလည်းမြောက်မက္ဆီဒိုနီးယားနိုင်ငံကိုကြိုးစားချီးမွမ်းခဲ့ပါကြပါတယ်
အမေရိကန်နဲ့တာလီဘန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုကာတာနိုင်ငံမှာကျင်းပနေတဲ့တချိန်တည်းမှာကိုပဲအာဖဂန်နစ္စတန်နိုင်ငံမှာသဘုံတွင်တဲ့ဆွေးရကြဘယ်သဘောတူညီချက်ကိုရသည်ဖြစ်စေအာဖဂန်နိုင်ငံရဲ့ဖွဲ့စည်းပုံခြေကံဥပဒေနဲ့ဥပဒေပေါင်းစည်းမျဉ်းစည်းကမ်းတွေကိုလိုက်နာရမယ်အကြောင်းအာဖဂန်သမ္မတအရှရဖ်ဂါနီကပြောဆိုလိုက်ပါတယ်ဒေဗော့စ်မြို့မှာစကားပြောဆိုစဉ်သမ္မတဂါနီကအခုလိုမှတ်ချက်ပေးပြောဆိုခဲ့တဲ့စာသားကိုသမ္မတယုံကတောက်ကြနေမှာထုတ်ပြန်ခဲ့ရပါအာဖဂန်နိုင်ငံတွင်းမှာရှိနေတဲ့နိုင်ငံခြားတပ်သားတွေအရေးဆွေးနွေးမှုကိုအာဖဂန်ကသာဦးဆောင်တဲ့အကြောင်းခံတွေကပြောဆိုလိုက်ပါတယ်။အမေရိကန်တပ်သားတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားဆွေးနွေးမှုကိုအာဖဂန်ပြန်လည်တင့်မြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်ဇောမီကလီဇက်ကဦးဆောင်နေတာပါ။ဒီဆွေးနွေးပွဲကျင်းပတာတောက်ကြနေတော့ဆိုရင်9ရက်ပြည့်သွားပြီဖြစ်ပြီးတော့18နှစ်ကြာတိုက်ခိုက်လာတဲ့စစ်ပွဲပြီးဆုံးရေးကိုဥတီတဲ့ခြေလှမ်းတွေကိုတွေ့မြင်နိုင်ပါတယ်။အာဖဂန်ဆူရနဲ့တာလီဘန်တို့မင်းနဲ့ချင်းဆိုင်ဆွေးနွေးညှိနှိုင်းရေးဖြစ်မြောက်စေဖို့တမ်မတ်ကာလီဇက်အယုံကဆောင်ရွက်ပေးထားတာပါ။အာဖဂန်နိုင်ငံတွင်အမေရိကန်တပ်သားတွေဆက်ရှိဖို့နဲ့တခြားနိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမယ်အကြောင်းခါနီကပြောပါတယ်။သဘောတူညီမှုမဆုံးဖြတ်ခင်ရုရှားနဲ့အိန္ဒိယပါဝင်အာဖဂန်ရဲ့အင်ဂျင်နိုင်ငံတွေအတွက်လည်းအမေရိကန်ကထည့်စင်စားတဲ့အကြောင်းသမရခါနီကအဓိကထားပြောဆိုသွားပါတယ
်။စနေနေ့မနေ့ကင်းထေတန်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကြောင်တွင်နဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါအခုတော့အမေရိကန်နိုင်ငံဆိုင်ရာထေတန်ရောက်သတင်းတပုတ်ကိုစတင်ကြပါတယ်အမေရိကန်ပြည်ထောင်စုအစိုးရရန်တရားတစ်စိတ်ပိုင်းရပ်ဆိုင်းထားရတဲ့ကိစ္စကိုရက်သက်သက်ပတ်3ဘတ်ကြာပြန်လည်ဖွင့်လှစ်ပေးဖို့သမ္မတဒိုနယ်ထရမ့်နဲ့သူ့ရဲ့ Republican တို့ကြားသဘောတူညီလိုက်ကြပြီဖြစ်ပါတယ်ဖေဖော်ဝါရီလ15ရက်နေ့ထိရက်သက်သက်ပတ်3ဘတ်စာအစိုးရအသုံးစရိတ်ကိုသမ္မတကအတီးပြုတ်လက်မှတ်ရေးထိုးမဲ့လို့တောက်ကြနေမွန်းလွဲပိုင်းမှာကြီးညာသွားတာလည်းဖြစ်ပါတယ်။ဒီလိုကြီးညာတဲ့အခမ်းအနားကိုဦးကျော်စံသာကအစအဆုံးစောင့်ကြည့်နေခဲ့တာဖြစ်ပါတယ်။ဆိုတော့ဦးကျော်စံသာကိုကျွန်တော်မေးချင်ပါတယ်။ကြီးညာချက်ကအဓိကဘာလဲဆိုတာကိုပြောပြပါအောင်ခင်ဗျ
။ဟုတ်ကဲ့ကိုညာသတင်းကောင်းလို့ဆိုရမယ်။စိတ်အကောင်းကြီးလို့တော့မပြောနိုင်ဘူးခင်ဗျ။အဲ့ကဒေါ်နယ်ထရမ့်ပြောဆိုတာကတော့ဖေဗရူလာ15ရက်နေ့အထိရတတ်သုံးဘက်အတွက်အစိုးရအစုံစိတ်ကိုသူလက်မှတ်ရေးထိုးလိုက်မယ်လို့ပြောဆိုတာဖြစ်ပါတယ်။ဒီသုံးဘက်အစုံစိတ်ထဲမှာသူအဆိုပြုထားတဲ့မက္ကဆီကိုနယ်စပ်တိုင်းကာယန်ရေးအတွက်ပတ်စံပြထားတာတော့မပါဘူးခင်။သို့တော်လည်းပဲဒါဟာပါတီနှစ်ခုစလုံးကတိုင်းပြည်ကျဦးစားပေးပြီးတော့လုပ်ခဲ့ကြတာဖြစ်တယ်လို့တော့သမ္မတကအခုလိုပြောဆိုပါတယ
်။ After 36 days of spirited debate and dialogue, I have seen and heard from enough Democrats and Republicans.that they are willing to put partisanship aside.
သူတို့၆ရက်ကြာအကျိနဲ့ပြောဆိုဆွေးနွေးခဲ့ကြပြီးရင်နောက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တို့ဟာပါတီဆွဲကိုဘေးဖယ်ပြီးအမေရိကန်ပြည်သူတွေကိုဦးစားပေးလာကြတယ်လို့ထင်ပါတယ်ဆိုပြီးတော့ထရမ့်ကပြောဆိုတာဖြစ်ပါတယ
်။သူတို့နှစ်ဖက်ကြားကသဘောတူညီချက်အသေးစိတ်ကိုရောသိရလားခင်ဗျ
။ဘယ်လိုသဘောတူညီချက်ရကြရဲဆိုတော့မပြောပါဘူး။ဒါလူတိုင်းသိချင်တဲ့ကိစ္စပါ။ထရမ့်ကတော့သူဟာဒါရက်ထိရောက်မဲ့အာဏာကိုသုံးနိုင်ပေမဲ့မလိုအပ်ဘူးယူဆလို့မသုံးခဲ့ဘူးလို့ဆိုပါတယ်။တနည်းအားဖြင့်တော့အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်ကြီးညာနိုင်တယ်လို့ပြောဆိုတာဖြစ်ပါတယ်။ဒါကိုကြည့်ရင်ထရမ့်ဟာသူ့ဘက်ကလိုက်လျှော့ခဲ့ဟန်ရှိတယ်လို့ထင်ရပေမဲ့အဲ့နေဆက်မှာသမ္မတချန်စီယိုကာယံမယ်ဆိုတဲ့ကိစ္စမှတပါတခြားနည်းလမ်းမရှိဘူးလို့လည်းပဲသူခက်တင်းတင်းပြောဆိုတာတွေ့ရတယ်ခင်ဗျ။
အတိုက်ခံတွေဘက်ကရောဘယ်လိုတုံ့ပြန်တယ်လဲပြောပြပါအောင်။
အတိုက်အခံတွေကဒီအထက်လွှတ်တော်လူနည်းစုဒီမိုကရက်တွေရဲ့ခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကတော့ဒီတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးတော့အငင်းပွားနေတဲ့ကိစ္စစီးရေးအတွက်သူအကောင့်မြင်တယ်လို့ပြောဆိုပါတယ်ခင်ဗျာ
I genuinely hope that this process can produce something that is good for the country and acceptable to both sides. We don't agree on some of the specifics of border security. Democrats
are against the wall. တိုင်းပြည်အတွက်အကျိုးစီးပွားနှစ်ဖက်စလုံးလက်ခံနိုင်မဲ့အခြေအနေရောက်ရှိစေရေးလမ်းကြောင်းဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းနေဆက်လုံခြုံရေးကိစ္စအစည်းအဝေးမှာကျွန်တော်သဘောမတူကြပါဘူးကျွန်တော်ဒီမိုကရက်တွေဟာတတိုင်းကာယံရေးကိစ္စကိုဆန့်ကျင်ပါတယ်ဒါပေမဲ့လည်းဤပညာအစ်စ်တွေအမေရိကန်ပြည်ထောင်စုကိုဝင်ရောက်မဲ့တကားပေါက်တွေမှာလုံလုံခြုံခြုံခိုင်ခိုင်မာမာထားရှိရမယ်ဆိုတဲ့ကိစ္စတွေအများအပြားမှာတော့သဘောတူကြပါတယ်ဒါဟာနောက်ပိုင်းမှာဆက်လက်ပြီးတော့သဘောတူညီမှုရနိုင်တဲ့လက္ခဏာတွေဖြစ်တယ်ဆိုပြီးတော့ချက်ရှူမာကပြောသွားတာဖြစ်ပါခင်ဗျအ
ဲ့ဒါကတော့အထက်လွှတ်တော်ကလူနည်းစုခေါင်းဆောင်ပေါ့ခင်ဗျဒီအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နန်စီပယ်လိုစီကရောဘာပြောသလဲခင်ဗ
ျစီပယ်လိုစီကလည်းထိုနီ၎င်းပါပဲအခုယာယီသဘောတူညီမှုရရှိတဲ့အခြေအနေလောက်ကိုကျူဆူတယ်ဆိုတဲ့သဘောပြောတာတွေ့ရပါတယ
် I can't assure the public on anything that the president will do but I do have to say
သမနာကဘာလုပ်လာမယ်ဆိုတာနဲ့ပတ်သက်လို့ကတော့လူတို့ကိုကျွန်မကအခိုင်အမာမပြောနိုင်ပါဘူးတဲ့အမကန်ကျဲမပြေးနိုင်ပါဘူးတဲ့ဒါပေမဲ့အခုကိစ္စကိုတော့အကောင့်မြင်တယ်လို့သူပြောသွားတာဖြစ်ပါခင်ဗ
ျဒီလိုသဘောတူညီမှုရတာဘာကြောင့်လို့လူတွေယူဆသုံးသပ်နေပါသလဲ
ဒီကိစ္စနဲ့ပတ်သက်ပြီးခံမှန်းရတာရှိပါတယ်ဒေါ်နယ်ထရမ့်ကသူလိုချင်တဲ့မက္ကဆီကိုနေဆက်တတိုင်းကာယံရေးအတွက်ပတ်ဆက်မရရင်အစိုးရလုပ်ငန်းကိုပြန်မဖွင့်ဘူးလို့သူကတင်းခံလာခဲ့တာဖြစ်ပါတယ်သို့သော်လည်းအခုနောက်ပိုင်းမှာအရေးကြီးတဲ့ဝန်ထမ်းတွေ PPCC မလုပ်နိုင်ကြဘူးဥပမာအဖြစ်ကြည့်မယ်ဆိုရင်လေချောင်းပြန်တမ်းရေးကိစ္စတွေမှာဖြစ်ပါတယ်တောက်ကြနေကဆိုရင်ဒါနယူးယောက်မြို့ကလက်ဝါရီယာလေစိမ့်မှာခီးစဉ်တွေအများကြီးရဆိုင်ပလိုက်ရတယ်ဆိုဒါတွေကြောင့်လည်းပဲဝန်ထမ်းတွေအသက်ရှူပေါ့ရအောင်လုပ်ပေးဖို့လိုမယ်လို့သူတို့တွေးလာဟန်ရှိပါတယ်ခင်ဗျာလာဝက်နှစ်ကြိမ်ဆိုတော့တလားစာလာကကိုဝန်ထမ်းတွေအများဆုံးရအောင်လုပ်ပေးမယ်လို့လည်းဒေါ်နယ်ထရမ့်ကပြောသွားပါတယ်ပြီးတော့သူကဝန်ထမ်းတွေကိုလည်းပဲကြာတက်မှာနောက်မဆုတ်ပဲအလုပ်လုပ်ခဲ့ကြရတဲ့အတွက်ချီးကျူးတဲ့စကားလည်းပဲသူကပြောသွားပါတယ်ခင်ဗျာ
ရှိလာလာလေပြောပြပါအောင်ခင်ဗျရှေ့မှာဘာတွေဆက်ဖြစ်နိုင်လဲခင်ဗ
ျရှေ့လာလာကတော့ကိုညာရေးသဘောတူညီမှုမရရင်နောက်ထပ်သုံးဘတ်ကြရင်ထပ်ပြီးတော့ဒီလုပ်ငန်းတွေကိုရပ်ဆိုင်မယ်ဆိုရဟာပဲဖြစ်ပါတယ်အဲ့တော့အသေးကြပါပဲသဘောတူညီမှုမရရင်ထပ်ပြီးရပ်ဆိုင်မယ်သမ္မတထရမ့်ကလည်းပြောထားပါတယ်အဲ့ဒါကိုဆိုတော့အစိုးရလုပ်ငန်းရပ်ဆိုင်လာဖြစ်လာနိုင်တယ်နောက်တစ်ခုကဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြီးညာထိုင်တယ်အဲ့လိုဆိုရင်စစ်တပ်အစုံစည်းတွေကပတ်စံကိုယူပြီးတော့တတိုင်းကာယံရေးမှသူကသုံးမယ်ဆိုဒီကိစ္စဟာဖွဲ့စည်းပုံအရစော်ဒကတက်စရာတွေဖြစ်လာတဲ့အတွက်တရားရုံးတွေပါတယ်ရောက်တာလဲဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကလည်းဆွနေရတာတွေ့ရပါတယ်ခွန်ညာဟဲ့
ကျေးဇူးပါဦးကျော်ဆောင်ပါကြီးအခုလိုမျိုးအမေရိကန်သမိုင်းမှာတက်တန်းအကြာရှည်ဆုံးဖြစ်ခဲ့တဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာအဆုံးသတ်စေဖို့အတွက်အမေရိကန်အစိုးရဝန်ထမ်းတွေအနေနဲ့ဆေးခွင့်ယူပြီးတော့ဖိအားပေးတောင်းဆိုကြဖို့အမေရိကန်ရဲ့ဒီအလို့သမားကြီးလှုပ်ရှားနေတဲ့အဖွဲ့တချို့ကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့အမေရိကန်အစိုးရဝန်ထမ်းနှစ်တသမတသန်းတွေကအများအပြားကိုကူစားပြုတဲ့အလုပ်သမားအသက်မကတွေကတော့ဝန်ထမ်းတွေအလုပ်ဖြုတ်ခံလာနိုင်ပွဲရှိတဲ့ကိစ္စတွေကိုထောက်ခံဖို့လဲတွန်းဆုတ်နေကြတာပါဒီ VOA သတင်းတော် Brian Patton အစောပိုင်းအချိန်ဒီတုန်းကသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပါအ
မေရိကန်အစိုးရလုပ်ငန်းတွေရဆိုင်ထားတာကိုအဆုံးသတ်မလားဒါမှမဟုတ်2020ရွေးကောက်ပွဲမှာပြည်သူလူထုရဲ့ဒဏ်ခတ်တာကိုခံမလားဆိုပြီးလွှတ်တော်အမတ်တွေကိုဖိအားပေးတဲ့အနေနဲ့အစိုးရအလုပ်သမားအဖွဲ့ဝင်တချို့ဟာအမေရိကန်အထက်လွှတ်တော်အဆောက်အအုံမှာတိတ်ဆိတ်ငြင်းဆော်ဆော်နဲ့ဆန္ဒပြခဲ့ကြပါတယ်။ဒါအမေရိကန်နိုင်ငံတဝန်းအစိုးရအလုပ်သမားအဖွဲ့ချုပ်တချို့ကစီစဉ်တဲ့ဆန္ဒပြပွဲတွေကတခုလည်းဖြစ်ပါတယ်။ Francis Ngoe ဟာအမေရိကန်အစိုးရအလုပ်သမားအဖွဲ့ချုပ်ဝင်ဖြစ်ပါတယ
်။ Voting really does matter because in the upcoming election this is going to we're going to remember who voted.
မပြတာကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့လာမယ့်ရွေးကောက်ပွဲတွေမှာဘသူကကိုယ့်ဘက်ကရတီလဲဆိုတာကိုကျွန်တော်တို့အမှတ်ရကြမှာဖြစ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်တိုင်းကာယံမှုအတွက်သမ္မတထရမ့်ကဒေါ်လာ 5.9 ဘီလီယံတောင်းဆိုတဲ့အပေါ်ဒီမိုကရက်လွှတ်တော်အမတ်တွေကကန့်ကွက်ရာကနေအစိုးရအသုံးစင်းနဲ့ပတ်သက်ပြီးတော့သဘောတူညီမှုမရဘဲအစိုးရလုပ်ငန်းအချို့ရပ်ဆိုင်းထားတာကြောင့်အမေရိကန်အစိုးရဝန်ထမ်း8000လောက်ဟာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့အလုပ်ဆင်းခွင့်မရတာဒါမှမဟုတ်လစာမရဘဲအလုပ်ဆင်းနေကြရတာဖြစ်ပါတယ်။အခုချိန်ဒီတော့ဒီဆန္ဒပြပွဲတွေကနှစ်ဖက်စလုံးကိုအပေးယူလို့ဆွေးနွေးလာအောင်တော့မလုပ်နိုင်သေးပါဘူး။ဒါပြင်အခုလိုနိုင်ငံရေးအငြင်းပွားနေတဲ့ကိစ္စမှာတရားရုံးတွေကလည်းပါဝင်ဖို့တွန်းဆုတ်နေပုံရတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းတာဟာလုံသမားဥပဒေကိုချိုးဖောက်တယ်ဆိုပြီးသမဂ္ဂတွေဘက်ကတရားစွဲထားတာတွေကလည်းရှင်မတိုးနောက်မဆုတ်ဖြစ်နေပါတယ်။ဒါမဲ့တချို့လုံသမားအရေးထောက်ခံသူတွေကတော့အရေးပါတဲ့အစိုးရလုပ်ငန်းတွေအပေါ်မှာထိခိုက်မှုရှိလာအောင်ဖိအားပေးတဲ့အနေနဲ့ဆိုရဝန်ထမ်းအမြောက်များကိုစေးခွင့်နေယူကြဖို့ကိုတောင်းဆိုလာနေကြပါတယ်။ဂျော့ချောင်းတက်ကသူကအလုပ်သမားသမိုင်းပညာရှင်ပါမော့ခ်ဂျိုးဆပ်မကော့တင်ကလည်
း It would be about getting public attention and even more important causing
the ဒါလူအယုံဆိုင်လာအောင်လုပ်တဲ့အပြင်ဒီထက်ပိုပြီးအရေးကြီးတာကတော့အစိုးရအနေနဲ့ဒီပြဿနာကိုပိုပြီးတော့အယုံဆိုင်လာအောင်လုပ်တာပါ
။ဒ ဒါပေမဲ့အစိုးရဝန်ထမ်းတွေအများအများဆေးခွင်ယူလိုက်မယ်ဆိုရင်လှုပ်ဖြုတ်ခံရနိုင်တာကြောင့်လုံသမားသမဂ္ဂတွေကတော့အခုချိန်ထိဒီကိစ္စကိုမထောက်ခံသေးပဲဖြစ်နေပါတယ်။အမေရိကန်အစိုးရဥပဒေအရတော့အစိုးရဝန်ထမ်းတွေအနေနဲ့လုံသမားဆန္ဒပြမှုတွေမှာမပါဝင်ကြဖို့ကိုတားမြစ်ထားပါတယ်။ဒါပေမဲ့လည်းအစိုးရလုပ်ငန်းတွေရဆိုင်နေတဲ့ကာလအတွင်းမှာလေးသိပ်လုံခြုံရေးဝန်ထမ်းတွေထဲမှာအလုံမစင်းနိုင်တဲ့သူပမာဏဟာ၁၀ရာခိုင်နှုန်းအထိတိုးလာခဲ့ပါတယ်။နိုင်ငံကကျွမ်းကျင်ပညာရှင်နဲ့အင်ဂျင်နီယာအဖွဲ့ချုပ်က Matthew Biggs ကတော့အခုလိုပြောပါတယ်။
You know, sooner or later, you're not going to have a mass sick out. Sooner or later, people aren't going to have money to put gas in their car.
လူသမားတွေစုလိုက်ပြုံလိုက်နဲ့နာမကျန်းဖြစ်တာမျိုးတွေအနည်းနဲ့အမြန်ဖြစ်လာမှာတော့မဟုတ်ပါဘူး။ဒါပေမဲ့လူတွေအနေနဲ့အလုပ်သွားဖို့အတွက်ကားတွေကိုဓာတ်ဆီတဲဖို့ပတ်စံမရှိတာတွေအနည်းနဲ့အမြန်ဖြစ်လာမှာပါ
။မနာရေးလိုအပ်ချက်ကြောင့်ပဲဖြစ်ဖြစ်လူသမားဆန္ဒပြမှုတစ်စိတ်တစ်ပိုင်းကြောင့်ပဲဖြစ်ဖြစ်ဝန်ထမ်းတွေနေသွားတာကတချို့လေစိတ်တွေမှာတော့နောက်နေချင်ကြမှုတွေဖြစ်စေပြီးတော့အစိုးရလုပ်ငန်းတွေရဆိုင်ထားတာကိုအဆုံးသတ်ဖို့အစိုးရဘက်မှ PR တွေလည်းတူလာနိုင်ပါတယ်ခင်ဗျာ
900တင်ပြခဲ့တာပါအမေရိကန်ဆန်ယာဂျီသတင်းတွေကိုဒီမှာခိတရနာပြီးမြန်မာပြည်ဆန်ယာသတင်းလွှာတွေကိုတင်ပြခြင်းပါတယ် KIO ကချင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အစိုးရတို့ရဲ့ညဉ့်ဉန်ရေးစွေးနွေးပွဲတွေအောင်မြင်နိုင်ဖို့အရေးမှာရခိုင်လက်နက်ကင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားနိုင်ငံအနောက်ဘက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအဟန့်အတားဖြစ်စေတယ်လို့ပြည်ပရောက်ကချင်ခေါင်းဆောင်တချို့ကပြောကြပါတယ်KIO နဲ့အစိုးရညီညာရေးကော်မရှင်တို့လာမယ့်ဖေဖော်ဝါရီလတည်းမြန်မာနိုင်ငံတွင်းတနေရာမှာတွေ့ဆုံမယ်လို့သတင်းတွေထွက်ပေါ်နေခြင်းမှာအခုလိုပြောလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မြန်မာအစိုးရအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီညာရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံမှုတွေရှိခဲ့ပါတယ်မြောက်ပိုင်းစစ်ဒေသတွေမှာမြန်မာတပ်မတော်ကလေးလကျော်ကြာအပြစ်ရထားမယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကြေညာခဲ့ပြီးနောက်မှာအခုလိုတွေးဆမှုတွေရှိလာနေတာပါအခုတခါလဲလာမယ့်ဖေဖော်ဝါရီလထဲမှာအစိုးရညဉ့်ဉန်းရေးကော်မရှင်နဲ့ KIO တို့တည်ထောင်ထပ်မံတွေးဆမှုရှိပေမဲ့ညဉ့်ဉန်းရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေကအဟန့်အတားဖြစ်နေရတယ်လို့ American Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂုံဆန်ကပြောပါတယ်
ကျွန်တော်ကြားသိထားတော့ဆိုရင်ဒီမှာပြည်တွင်းတနေရာမှာ February လလဲတိုင်းတော့ပါပြန်တွေ့ဖို့စီးပွားပြန်လုပ်မယ်လို့ကျွန်တော်ကြားသိထားတာ။ဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့ကျွန်တော်ရခိုင်မှာဆက်လက်ပြီးမှဒီလိုတိုက်ပွဲတွေဖြစ်ပွားတာကတော့စိုးရလိုလားနေတဲ့ NCA စစ်တပ်ပိုင်းရဲ့လိုလားနေတဲ့ NCA အတွက်ကတော့အထောက်အကူမပြုဘူးလို့ပဲကျွန်တော်မြင်ပါတယ်။ပြည်နိုင်ငံလုံးကိုလွန်ချုံတဲ့ငင်းချမ်းရေးလိုချင်ပါတယ်ဆိုတော့တစ်ဖက်မှာစစ်ငြိမ်းထားပြီးမှနောက်တစ်ဖက်ကိုစစ်သွားတိုက်တယ်ဆိုတော့ပဲစစ်နိုင်ငံလုံးလွမ်းခြုံနေတဲ့ nation wide အတွက်ကတော့အကျိုးမပြုတာတော့သိချတယ်။နောက်တစ်ခုကအခုဒီရတတ်သူပါဆိုရင်စစ်တပ်ကနေပြီးတော့ဗမာတပ်ကနေပြီးတော့ရှေ့တိုင်းစစ်မျက်နှာပြင်ဘက်ကိုတပ်ပြန်လဲပို့ထိုးချတယ်။အဲ့ဒီတွေ့နေရတယ်။အဲ့လိုဆိုတော့ဒီလိုမျိုးငြိမ်းချမ်းတယ်လို့ပြောပေဟာကိုအတုံးချမှာကိုယ့်ရဲ့တပ်အင်အားကိုစုဆောင်တဲ့အခြေအနေလိုမျိုးကမဖြစ်စေလိုပါဘူး။
အရင်ကမြောက်ပိုင်းမဟာမိတ်၄ဘွဲ့လို့ပြောလိုက်ရင် KIO KIA ကဥဆောင်တဲ့အဖွဲ့ဖြစ်ပြီးတောင်ပလောင်ကိုကန့်နဲ့ AA အဖွဲ့တို့ပါဝင်ကြတာပါ KIO နဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုကြိုဆိုပေမဲ့မြန်မာစစ်တပ်ရဲ့စိတ်နေသဘောထားကိုကြည့်ရင်ညဉ့်ညံရေးအလားအလာကမျှော်လင့်ချက်နည်းတယ်လို့သုံးသပ်သူကလန်ဒန်မြို့နယ် KNO ကချင်အမျိုးသားအစည်းအရုံးအမြဲတမ်းဗဟိုကော်မတီဝင်ဒူဝါမခေါ်ကွန်ဆာဖြစ်ပါတယ်ည
ဉ့်ညံရေးအတွက်ကစ္စုံဆွေးနွေးတယ်ဆိုတာကောင်းတဲ့လုပ်တစ်ခုပဲလေဒါပေမဲ့ကျွန်တော်ကကျန်တဲ့အယုံကြည်မရှိဘူးခင်အထူးသဖြင့်တော့ဒီစစ်တပ်အပေါ်မှာပေါ့နော်ဒီဗမာစစ်တပ်အပေါ်မှာကျွန်တော်အယုံကြည်မရှိဘူးအခုအဖက်ကငင်းချမ်းကြီးလေးလာရဆိုင်ရအပြစ်ခတ်ရဆဲနေလို့ပြီးတော့မှအဖက်ကတော့စင်ရည်ရီတူချက်ရိခါရီစုစုံပြီးတော့မှဒီလာပြည့်ရဲ့ခံပါအရင်တော့လည်းဓာတ်ရီလုတ်ခဲ့ရလေဆိုရခဲ့ကျွန်တော်တိတ်ပြီးမှစစ်တပ်ပေါ်မှာအယုံကြည်မရှိခဲ့တဲ့ကြောင့်တော့နှုတ်ရင်းချက်မထားဘူးခင်ဗျာ
မြန်မာတပ်မတော်နဲ့မြန်မာအစိုးရအပေါ်အယုံကြည်မရှိတော့တာကြောင့်ကချင်ပြည်နယ်ကိုတိကျလွတ်လပ်တဲ့နိုင်ငံအဖြစ်တည်ထောင်ဖို့ပြီးခဲ့တဲ့သတင်းမှတ်တည်းထိုင်းနိုင်ငံမှာ KNO အဖွဲ့ကဆုံးဖြတ်ခဲ့ကြောင်းမခေါ်ခွန်ဆာကပြောပါတယ
်အဲစစ်တပ်လိုချင်တဲ့ပုံစံဆိုရတာကတော့ devolution ပေါ့နော် devolution ခေါ်တာပေါ့အာဏာကိုအထက်ကနေပြီးတော့ခွဲပြီးတော့ယူဆိုရတာပေါ့ပြီးရယူပေါ့အဲ့ဒါမျိုးကိုပဲသူတို့ကအတင်းအဓမ္မတောင်းမယ်အဲ့ဒါကို KNO KIA ကလက်ခံနိုင်တယ်ဆိုရင်တော့ကျွန်တော်ပြောရရင်ငင်းချမ်းရေးဆိုဖြစ်သွားနိုင်တော့ကျွန်တော် KNO ကတော့ဒုရယူပန်းချက်ပန်းတိုင်ကစစ်မှန်တဲ့ Federal ပြည်ထောင်စုကိုတည်ထောင်မယ်ဆိုလို့ရှိရင်ပါမယ်ဆိုတော့ကျွန်တော်က2003ရာနေပုံမှာအခု2018ကုန်တဲ့အထိပေါ့နော်ကျွန်တော်တို့ကျန်ကြိုးစားလာခဲ့ကြတာ ဒါပေမဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အမဲ့ချွေချွေခံရတာပဲပြည်ညာကြလေးဆုံးပြီးကြလေးဆုံးပြီးဖြစ်မယ်ဆိုတော့မှ independence ကိုတောင်းမယ်ဆိုလို့ဒီမှာဆုတ်ပြတ်တာပါအဲ့ဒါကဘာလဲဆိုတော့ဒီမှာစစ်တပ်ပုံမှာအယုံကြည်မရှိလို့ဒီမှာအစိုးရအပေါ်မှာအယုံကြည်မရှိလို့ပေါ့
ဘယ်လိုပဲဖြစ်ဖြစ်ငြင်းငြင်းရရဖို့ကတော့ဆွေးနွေးမှုတွေဆက်လက်လိုအပ်နေပြီးဆွေးနွေးပွဲအောင်မြင်မှုရလာတဲ့အမျှအနည်းဆုံးတော့ရိတ်ခါဖြတ်တောက်ခံနေရတဲ့ကချင်စစ်ပေးဆောင်ဒုက္ခသည်တွေကိုအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းဦးကွန်ဆန်ကပြောပါတယ်
။ Okay ငြင်းချမ်းရေးအတွက်ကတော့မဆွေးနွေးတာတက်ကတော့ဆွေးနွေးတာပိုကောင်းပါတယ်။ဒါပေမဲ့ဆွေးနွေးမှုကတစ်ဖက်နဲ့တစ်ဖက်အတွက်ပိုပြီးမှဒီစစ်အင်အားတိုးချက်ဖို့တိုးမြင့်ဖို့အတွက်ကိုအချိန်ယူပြီးမှအဲစီမံကိန်းလိုမျိုးလုပ်တာတော့အချိန်ဆွဲဖို့အတွက်လုပ်တာတော့ကျွန်တော်စိုးရိမ်ပါတယ်။အဲ့ဒါမဖြစ်သေးလို့လားပါ။ဒီလိုမျိုးဆွေးနွေးရနေပြီးတော့အဖြေရှာနိုင်တဲ့သူ့ဟာလက်တော်ချင်းဒီမှာလုံးဝလိုအပ်နေတာဝေါ်ခိုင်းလို့ခေါ်ရတယ်ပေါ့နော်စစ်ရာဆွတ်လို့ခေါ်ရတယ်ဒီအချို့ဒေတာတွေကိုအစားတောက်တယ်ချက်တောက်တဲ့ဟာတွေအရင်ဖွင့်ပေးလို့ရပါပါဒီဟာတွေကိုကျွန်တော်မျှော်ကိုးပါတ
ယ်မြန်မာတပ်မတော်ရဲ့လေးလာတာအပြစ်ခတ်ရစေးကြီးညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေကြောင်းစစ်တပ်ကမနေ့တုန်းကသတိပေးကြေညာထားပါတယ်ခင်ဗျာဗီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံစမုတ်စခွန်ခရိုင်အတွင်းမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေကိုတဦးကိုဘန့်ငွေ 9,600 နဲ့ထိုင်းနိုင်ငံတွင်သွားလာလို့ရတဲ့ကပ္ပအတုလုပေးနေတဲ့မြန်မာနိုင်ငံသားကပ္ပအတုဂိုင်းကိုဖမ်းဆီးလိုက်ကြောင်းထိုင်းအာဏာပိုင်တွေကကြေညာပါတယ်ဒါအပြင်တရားမဝင်နိုင်ငံသားကင်းစင်ရေးစီမံချက်နဲ့တောက်ကြနေမနေ့ကဖမ်းဆီးရမှာလူ900ကျော်ဖမ်းဆီးခံရပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံသားတရားနီးပါးပါဝင်ပါတယ် VOA သတင်းတော့မအေးမာကတင်ပြမှာပ
ါထိုင်းနိုင်ငံစမုတ်စခွန်ခရိုင်တွင်းမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကိုအလောက်ကန်လျှောက်တဲ့အခါမှာအဆင်ပြေပြီးထိုင်းရဲတွေကမဖမ်းနိုင်အောင်ထိုင်းနိုင်ငံတနိုင်ငံလုံးသွားလို့ရတယ်ဆိုတော့ထိုင်းခရီးသွားလာခွင့်ကပ်ပြားကိုတူကိုဘန်းငွေ 9,600 နဲ့ကတ်အတုလုပ်ပေးနေတဲ့မြန်မာနိုင်ငံသားခိုင်းကိုဖမ်းဆီးလိုက်ကြောင်းလူဝင်မှုကြီးကြပ်ရေးအစ်စ်မြင့်အရာရှိရဲချုပ်ဆိုရချေဟဖန်ကတောက်ကြနေမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဝန်ကြီးဌာနကကြာစံတွေအရာအစ်စ်ချုပ်ကနေနော်။ဒါတော့ဒီဆိုကန်ဂျပူဝေဆိုတဲ့နော်။တော့ဘယ်ကန်ဘမားရ
အလင်ခံရသူအများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြတယ်လို့ဆိုပါရယ်အခုလိုမျိုးထိုင်းနိုင်ငံကကတ်ကိုအတုလုပ်တဲ့ခိုင်းကိုဖမ်းပေးဖို့အတွက်တိုင်ကြားချက်ကြောင့်စကန်ငန်လန်းဗန်ပိုထရင်ရက်ကွက်ကတိုက်ခန်းအမှတ်89ကိုလူဝင်မှုကြီးကြပ်ရေးအဖွဲ့နဲ့စမေရန်နယ်မြေရဲတပ်ဖွဲ့ကပူးပေါင်းဖမ်းဆီးခဲ့တာလို့လည်းသူကဆိုပါရယ်အမျိုးသမီးတဦးပါဝင်မြန်မာနိုင်ငံသား၄ဦးနေထိုင်နေတဲ့အိမ်ကိုရှာဖွေခဲ့ရမှာကြားအတုလုပ်နေတဲ့ကွန်ပျူတာပရင်တာစက်တင်နဲ့ကပ်ပြားအတု80နဲ့အတူတပ်တေကန်ပစ္စည်းတွေကိုပါဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ကပြားတူလုတ်တဲ့ခိုင်းမှာစကားပြောဆက်တလုံးကိုလည်းတွေ့ခဲ့ရကြောင်းအခုဖမ်းဆီးလိုက်တဲ့ကပြားတူလုတ်တဲ့မြန်မာနိုင်ငံသားတွေကိုအာမခံပေးမှာမဟုတ်ပဲထိုင်းနိုင်ငံရဲ့တည်ဆဲဥပဒေအရအေးယူမှာဖြစ်ပြီးပြည်နယ်နံပေးမှာဖြစ်ပြီးတရားခဏ်တွေကိုနာမည်ပြည့်စည်ရင်းဝင်ဖြစ်ထည့်သွင်းမှာဖြစ်ပြီးနောက်ထပ်လည်းထိုင်းနိုင်ငံထဲကိုပြန်ဝင်လာခွင့်ကိုပါပိတ်ပင်သွားမယ်ဆိုပြီးရဲချုပ်စုရချေဟဖန်ကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုသွားပါတယ်ဇန်နဝါရီလ25ရက်နေ့တောက်ကြနေ့မနေ့ပိုင်းကစပြီးဗန်ကောက်မြို့ရဲ့နေရာပေါင်း218နေရာမှာရဲတပ်ဖွဲ့အပါအဝင်အဖွဲ့ပေါင်းစုံကတရားမဝင်နိုင်ငံသားသားကင်းစင်ရေးအတွက်စစ်စင်ရေးပြုလုပ်ခဲ့ရမှာနိုင်ငံပေါင်းစုံကလူဦးရေ900ကျော်ဖမ်းဆီးခဲ့ကြောင်းဒီထဲမှာတရားမဝင်မြန်မာနိုင်ငံသား86ယောက်ပါဝင်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Tan ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညကနေရောလိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
2018ကဇန်နဝါရီလလောက်မှာပေါ့အခုရုံမအလင်းမှာပမာဏ6လောက်ရှိတဲ့ငလင်းလောက်တယ်အားလုံးကတော့ဒီဖြူးမျိုးနဲ့ဒီနောက်တောင်မလောက်မှာအခုရုံမအလင်းလောက
်မကြာခင်မှာတင်ဆက်သွားမယ့်သိပ္ပံနဲ့နီးပညာအစီအစဉ်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအဖို့မပြတ်မအီတန့်စင်ကတင်ဆက်ထားပါတယ
်မူရင်းစီဝါပြဿနာကိုမြန်မာနိုင်ငံကဘာကြောင့်မဖြေရှင်းနိုင်ရသလဲဆိုတဲ့ခေါင်းစဉ်နဲ့ Oliver Slow နဲ့ဝင်းစာနီအောင်တို့က Asia Times သတင်းစာမှာဇန်နဝါရီ25ရက်နေ့ကရေးသားထားတာကိုဖတ်ရပါတယ်မူရင်းစီဝါထုတ်လုပ်မှုနိုင်ငံအဖြစ်ကြော်စွန်းနေတဲ့မြန်မာနိုင်ငံမှာအစိုးရမူဝါဒအစ်စ်တွေအရမူရင်းစီဝါထုတ်လုပ်သူတွေကတော့အရေးမယူဘဲနဲ့သုံးစွဲသူတွေကိုပဲဖမ်းဆီးရကိုတွေ့ရတဲ့အကြောင်းရေးသားထားပါတယ်ထိုင်းလာအိုနဲ့မြန်မာနိုင်ငံတို့ရဲ့နယ်စပ်တွေဖြစ်ကြတဲ့ရွှေဒရီကန်ဒေတာရဲ့ဒစိမ့်တပိုင်းအထူးသဖြင့်ရှမ်းပြည်နယ်ကမွေးစေဝါထုတ်လုပ်မှုနဲ့ကြော်စောနေတာပါဒါ့အပြင်ရှမ်းပြည်နယ်ကကမ္ဘာပေါ်မှာမက်သက်ဖက်တမင်းခရစ်စတယ်အများဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်လာတဲ့အကြောင်းအပြည်ပြည်ဆိုင်ရာပြည်ပခန့်စောင့်ကြည့်ရဲ့ဖွဲ့ရဲ့နောက်ဆုံးစီးရင်ခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မွေးစေဝါပြဿနာကိုဖြေရှင်းထိမ့်သိမ့်နိုင်ဖို့အစိုးရတာဝန်ရှိသူတွေကကြိုးစားနေပေမဲ့လည်းထိရောက်မှုအပေါ်မှာတော့မေးခွန်းထုတ်စရာတွေရှိနေပါတယ်ကျမရင်းနဲ့လူခွင့်ဆိုင်ရာရှုထောင့်ကနေအဓိကစဉ်းစားပြီးတော့နိုင်ငံတကာရဲ့အကူအညီနဲ့မွေးရစီဝါပြဿနာကိုဖြေရှင်းဖို့မွေးရထင်းသိရင်အမျိုးသားရဲ့မူဝါဒအရဆောင်ရွက်သွားမယ်အကြောင်း2018 February လမှာတာဝန်ရှိသူတွေကကြေညာလိုက်တာပါဒါပေမဲ့ဒီမူဝါဒကျင့်သုံးလာတာတနည်းရှိလာတဲ့အချိန်မှာတော့မွေးရပြဿနာထူးထူးခြားခြားပြည်လည်သွားတာကိုမတွေ့ရပါဘူးမြန်မာနိုင်ငံကအကျဉ်းသားအားလုံးရဲ့48ရာခိုင်နှုန်းဟာမွေးရစီဝါပြစ်မှုနဲ့အဖမ်းဆီးခံရတဲ့သူတွေဖြစ်တဲ့အကြောင်းတချို့ကျင်းထောင်တွေမှာဆိုရင်အကျဉ်းသားအားလုံးရဲ့80-80ရာခိုင်နှုန်းလောက်ကမူရင်းပြစ်မှုကြောင့်ထောင်ကျသူတွေဖြစ်တဲ့အကြောင်းကိုလည်း UNODC မူရင်းစီဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအဝေးကစားမှာဖော်ပြထားပါတယ်2018ခုနှစ်ဇွန်လမှာတော့မူရင်းစီဝါဆိုင်ရာသတင်းတိုင်ကြားရေးအဖွဲ့ကိုသမရယုံကဖွဲ့စည်းလိုက်ပြီးတော့နိုင်ငံတွင်းမှာမူရင်းစီဝါထုတ်လုပ်သုံးစွဲသူတွေအကြောင်းတိုင်ကြားရင်ထိုက်တန်တဲ့စုချင်းငွေပေးမယ်လို့လည်းကြေညာခဲ့ပါတယ်ဒါမှမဟုတ်ဒီအဖွဲ့ရဲ့လှုပ်ဆောင်မှုကကျန်းမာရေးနဲ့လူခွင့်ရှုထောင့်ကအဓိကထားပြီးဖြည့်ရှင်းမယ်ဆိုတဲ့အသိချမှတ်လိုက်တဲ့မူဝါဒနဲ့တော့လွဲနေဆိုပြီးတော့လူခွင့်ဖွဲ့စည်းတွေကဝေဖန်ကြပါတယ်ဒီလိုသတင်းပေးတိုင်ကြားမှုအဖွဲ့ကြောင့်ကြေးရွာတွေမှာနေတဲ့မွေးစီဝါသုံးဆွဲသူတွေအဓိကကြောက်ကုန်ကြပြီးတော့ကချင်ပြည်နယ်ကဆေးဖြတ်တဲ့စင်တာတစ်ခုမှာဆိုရင်လာပြီးတော့ဆေးဖြတ်တဲ့ဥယျာဉ်ကတဝက်လောက်ထိညော့သွားတဲ့အကြောင်းသောင်းမှာရေးသားထားပါတယ်ရှင်တစ်ဆက်ထဲမှာပဲဒီမြန်မာနိုင်ငံကမက်သက်ဖက်တမင်းကိုပြစ်မှတ်ထားတိုက်ဖြတ်ဖို့ကြိုးပမ်းနေတဲ့ထိုင်းနိုင်ငံရဲ့မွေးရစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒွိုက်ချဝဲလာသတင်းဌာနကရေးသားထားတာကိုမွေးရင်အပေါ်မပြတ်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအရှိပိုင်းကတရားဥပဒေစိုးမိုးမှုရှိတဲ့တောတောင်တွေကမွေးရခိုင်တွေကနေတဆင့်အင်ဒီဂျင်းနိုင်ငံတွေတဲကိုမက်သက်ဖက်တမင်းစေးဝါးတွေစိတ်ဝင်နေပါတယ်။ထိုင်းနိုင်ငံကဖုန်းကြီးတွေမွေးရစေးဝါးသုံးဆွဲမှုနဲ့အဖမ်းခံရပြီးတဲ့နောက်ဒီလိုမွေးရစေးဝါးတွေနိုင်ငံတွင်းစိတ်ဝင်လာမှုကိုရပ်တန့်နိုင်ဖို့ထိုင်းဆိုရကအပူတပင်းကြိုးပမ်းနေပါတယ်။ထိုင်းနိုင်ငံဖူကက်ကျွန်းကဝတ်ကတူဖုန်းကြီးကျောင်းကဖုန်းကြီး9ပါးကိုမွေးရစေးသုံးဆွဲမှုနဲ့2018ခုနှစ်ဖေဖော်ဝါရီလမှာဖမ်းဆီးလိုက်ပါတယ်။ဒီဖြစ်ရဟာထိုင်းနိုင်ငံအတွင်းမှာကြီးထွားလာတဲ့မူရည်ပြဿနာရဲ့တစိတပိုင်းသာဖြစ်ပါတယ်။ထိုင်းနိုင်ငံအကျဉ်းသားတွေရဲ့80ရာခိုင်နှုန်းလောက်ဟာမူရည်ပြစ်မှုနဲ့ဆက်ဆက်ပြီးတော့ထောင်ကျသူတွေဖြစ်ကြပါတယ်။ထိုင်းနိုင်ငံကဆေးဖြတ်တဲ့စင်တာတစ်ခုမှာဆိုရင်လူ3သိန်းလောက်ရှိကြပြီးတော့နှစ်သိန်း4သိန်းလောက်ဟာအသက်24နှစ်အောက်မှာရှိတဲ့အကြောင်းမူရည်ထင်းတဲ့ရဲ့အမျိုးသားဗဟုသုတအဖွဲ့ ONCB ကပြောပါတယ်။ဒီပြဿနာကိုဖြေရှင်းဖို့အတွက်မူရည်စစ်ခင်းဖို့ထိုင်းတာဝန်ရှိတွေကကြေညာပြီးတော့တုံ့ပြန်ခဲ့တာပါ။မူရည်စေဝါရောင်းချသူတွေနဲ့သုံးဆွဲသူတွေကိုဖမ်းဆီးရေးယူဖို့ထိုင်းစစ်တပ်နဲ့ရဲတွေကနိုင်ငံတော်မှာပိုက်ဆိုင်တက်ပြီးတော့လိုက်ရှာနေပါတယ်။နိုဝင်ဘာလတလထဲမှာကိုပဲမူရည်စေသုံးဆွဲသူ3,200ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ထိုင်းနိုင်ငံမှာမူရည်တိုက်ဖျက်ရေးစစ်ခင်းခဲ့တာ2003ခုနှစ်ဝန်ကြီးချုပ်တက်ရှင်ချီနာဝါထာလက်ထက်မှာတော့စတင်ခဲ့တာဖြစ်ပါတယ်။အဲဒီတော့ကလူ1,500ကျော်ထိဆုံးခဲ့ရပါတယ်။မ မွေးပြမှုနဲ့တန်တရာရှိသူတွေထောင်ကျရေးကြမကြရေးတန်ရာရောက်မယ်ဆိုပြီးတော့တက်ဆင်ကမွေးရေးတိုက်ဖြည့်ရေးအဖွဲ့ကိုမှာကြခဲ့တာကြောင့်မွေးရေးရဲပေအနေနဲ့တန်တရာရှိသူတွေကိုတက်ခွင့်ပေးလိုက်တယ်လို့ဖြစ်သွားတာပါမွေးရေးမှောင်ခုံလုံးတွေလို့တန်တရာရှိသူရာနဲ့ချီတက်ခံရတဲ့အကြောင်းလူခွင့်အဖွဲ့တွေရဲ့စီရင်ခံစာမှာဖော်ပြထားပါတယ် ထိုင်နိုင်ငံရဲ့အခုနောက်ဆုံးမွေးရေးတိုက်ဖြည့်ရေးလုပ်ငန်းစဉ်ကြောင့်လူသားစနစ်ချီတည်ဆုံးခဲ့ရပေမဲ့မွေးရေးခိုင်ခေါင်းဆောင်တယောက်မှာတော့အသက်မခံရပါဘူး။မြန်မာနိုင်ငံအရှိပိုင်းတောင်ပေါ်ဒေသကနေလာတဲ့အသေးစားမွေးရေးမှောင်ခိုလုပ်တဲ့သူတွေသာအသက်ခံခဲ့ရတာဖြစ်ပါတယ်။ရွှေတွေးကန်ဒေသပါဝင်တရုတ်နဲ့ဆက်ဆံရေးကောင်းတဲ့ရှမ်းပြည်နယ်မှာမွေးရေးစီဝါထုတ်လုပ်မှုများပြားပ နောက်ပိုင်းကျရင်မြန်မာနိုင်ငံအရှိပိုင်းနဲ့အနောက်ပိုင်းဆက်သွယ်ရေးထက်မြန်မာနိုင်ငံအရှိပိုင်းနဲ့တရုတ်နိုင်ငံတို့လမ်းပတ်ဆက်သွယ်ရေးကပိုပြီးတော့ကောင်းလာလိမ့်မယ်ဆိုပြီးတော့သုံးသပ်ကြပါတယ်။ဒီလိုတိုးတက်မှုတွေကတရားမဝင်လုပ်ရက်တွေကိုအားပေးထောက်ခံတယ်လို့ဖြစ်လာပါလိမ့်မယ်။ပြင်ပကဖိအားပေးမှုတွေကိုကူးဆိုင်စရာမလိုတဲ့မြန်မာနိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်နည်းမျှတွေဆက်ရှိနေသေးသေးတော့မူရီကောင်တွေမှုကလည်းဆက်ပြီးတော့အောင်မြင်နေစေဖြစ်မယ်ဆိုတဲ့အကြောင်းရေးသားဖော်ပြတာကိုဖတ်ရပါတယ်ရှင
်။သောရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ရပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းမျိုးမျိုးထွက်ပေါ်လာပါတယ်။အကြက်သားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ထောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင်တာမျိုးမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်내နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလားအပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတင်ဆက်မဲ့ VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့သောရရှင်တွေကိုဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းLIP lip ka nokha service service ka hun saung lung ga da ma mho tu u tyaw yaw twe saung ywe pe da lo lung ga de be ya do subscribe khun ye thai yai de be ka do nok khan ne win saung mu tu khu khu lut pe da bo idiom so ywe to bai de be ka le shi ne lo su ya ma ba chuma lo myama ni sin a tong pyo ya me so yin no ba sat ne logo lut da bo.ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip serviceAnd his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joe has promised to help his brother financially since he lost his job. But so far it's just lip service.And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
Lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian တို့အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချခဲ့တာပါ။အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ရခိုင်တိုင်းသူမတ်နွယ်ဦးဟာထိုင်းမြန်မာနယ်စပ်ကနေတဆင့်ဒုက္ခသည်အဖြစ် American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုနဲ့အတူ2006ခုနှစ်ကလာရောက်အခြေချနေထိုင်ခဲ့တာဖြစ်ပါတယ်။သား3ယောက်မိခင်ဖြစ်သူမတ်နွယ်ဦးဟာအိမ်တွင်အကြမ်းဖက်မှုဒဏ်ကနေရုံးထွက်ခဲ့ပြီးကိုအားကိုကိုကခိုင်မာတဲ့ဘဝကိုရပ်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ရကန်းတဲ့ဘဝမှဖွံ့ဖြိုးရေးစီသူဆိုတဲ့လုပ်ငန်းကိုတည်ထောင်ခဲ့ပြီးမြန်မာအမျိုးသမီးဒုက္ခသည်တွေကိုအကူအညီပေးလျက်ရှိပါတယ်။မတ်နွယ်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာအတန်တင်ပြမှာပါ You can bend but never break me cause it only serves to make me more determined to achieve my final goal and I come back even မနွေဦးကဒီချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနယ်စပ်ကနေဗမာဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်အခြေချနေတိုင်းတာပေါ့နော်အဲဒီ2006ခုနှစ်ကစလို့ပေါ့နော်မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးမျိုးရင်ဆိုင်ကြရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင
်စိတ်ပွေထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပေါ့နော်ဒီလိုရဲ့အကျန်းဖတ်မှုထင်းမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရေးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုကိုမေးတာပေါ့နော်ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအနိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးဆုံးရောက်ဒီတောင်းအရင်အရေးကြီးပါလေအဲ့ဒါကြောင့်ဒီမှာအခက်ခဲတွေထင်းမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွန်နေရပါလေခုကတော့ပါကြပြီးပြီမကြောက်တော့ပါဘူးဘာကုံမှမကြောက်တော့ပါဘူးစိတ်သက်လေးမကြဖို့ပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာယုံခံမင်းလို့ဆုံးဖြတ်ထားပါလေ
အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပေါ့နော်ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျွပန်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျွန်မမှာဘာရည်ရှိများရှိလဲဆိုတော့ကျွန်မစဉ်းငယ်ငယ်ကလေးကပဲကျွန်မရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျွန်မရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျွန်မစီးပွားရေးတစ်ခုကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကကြတော့ weaving through change လို့ခေါ်ပါတယ
်အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားရုံမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှ queen pure ye see တော့ survey ဒီကောင်းစင်ပေါ့နော
်
အဲ့ဒီမှာဘာလုံးနေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကအဆုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလည်းထိမ့်သိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ခန့်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်သူတို့များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်ဒီရက်ခန့်ကြီးမာပြတိုင်းကအဝိစာတွေရိုးရာရင်ကျင်းမှုတွေရက်ခန့်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော်တို့ competition လုပ်နေတယ်ဒီကိတဲ့တစ်ခါတော့ဒီဇိုင်နာတယောက်အနေနဲ့အသိမှတ်ဖြစ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ကျွန်တော်တို့ဒီအဝိစာတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာ common demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကအဲ့ဒီ marketing ကိုစူးစမ်းနေပါရန်ဒီရဲ
့ကိုထုတ်တဲ့ကုန်စည်တွေကိုရောင်းရအောင်လို့ပေါ့ဈေးွက်ရှာတာပေါ့နော်အဲ့လိုမျိုးပေါ့
စားတော့မှာတော့အဲ့ဒီ၅ချက်တစ်စလင်းနဲ့ရိုးရိုး market တွေမှာပဲရောင်းတယ်ဒါပေမဲ့ကျွန်မစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခသုခခံပြီးရင်အရင်စစ်စစ်ရှာစစ်စစ်ပြီးရင်ရနေတဲ့ထည်တွေက၅ချက်တစ်စလင်းနဲ့မရောင်းသင့်ဘူးကျွန်တော်တို့အဝိစာတွေက demand ရှိရမယ် market ကပုံပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာဆက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝိစာတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလို့ပေါ့နော် weaving through change ကနေဘရမာဒီအပြောင်းလဲကိုဖော်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေဘရမာတစ်ချိန်နဲ့မှာပဲမတ်နွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ခါမှာ အမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
။ဆန်ကားကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူး။ရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့အမျိုးသမီးတွေ။ဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူး။ဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတက္ကပါလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်၊ကူညီသွားမယ်။ဆိုရတာမဟုတ်ဘူးပေါ့နော်။လူတိုင်းလူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ်။ social advocate နဲ့နေရာတိုင်းမှာပဲကျမတို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်။ဆိုတော့ this နေရာတိုင်းမှာကတော့ကျမကတော့ပြောပြရတယ်ဒီ news media ခွင့်ရည်ဒီကလေးတွေခွင့်ရည်ပြီးကာကွယ်ရေးကတော့ number 1အနေနဲ့ဖြစ်ရမယ်။ဘယ် policy ဖြစ်ဖြစ်ဘယ် program ပဲလုပ်လို့ပေါ့နော်။ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာရဟုတ်ပါတယ်။တော်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူတို့ကရှင့်တယ်။တနေ့ကဘာပြောမလဲ။အဖိုင်ဝိုင်းဘာပြောမလဲ။ကျမပြောချင်တာကကျမတက်ပြောနေတာမဟုတ်ဘူး။ဒါပြောနေတာကကျမအားလုံးကြီးချုံပြီးအားလုံးကြဲပဲအကျိုးရှိဖို့အတွက်ပြောနေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာရင်လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုညီမကိုအဆန်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့ပဲကတည်းကဟာကိုပြောပြရတယ်ပဲဖြစ်ပါတယ
်။ဓာတူပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်အချမ်းဖက်မှုအခက်ခဲတန်းသူသဖြင့်ကြီးပွားရေးရလေကိုကကိုမရက်တီနိုင်လို့ဒဏ်ကိုခါစီပြီးခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင
်။အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကန်မပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုယ်သားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝိုင်းကိုကာကွယ်ဖို့တကစိတ်တဲ့အရာကျင်းစင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲအန်ဂျီတွေအများကြီးကိုပေါင်းဆန်လို့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တဲ့ရေးရာရဟာအញ្ញံကို pressure ဖြစ်တယ်ပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်သက်ခိုင်းမှာဖို့လို့ရတယ်။ဒီကကျွန်မဆက်ပြီးဝေချုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်သက်မကြဘူးပဲ။ Okay ရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုစိတ်သက်ကိုခိုင်မာစေရမယ်။စိတ်သက်မကြဖို့အတွက်ပဲပေါ့နော်။လူ့ဘဝရေး freedom ဆိုတာကအဲ့ဒီအချိန်မှာဘာလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်။ Number 1ပေါ့နော်။ကိုယ်ဤဖွင့်ဆိုချက်ဟာ free အသေးပေကဘာလဲ။ဆိုတာပေါ့ကိုကိုလွမြောက်အောင်မစူးစမ်းနိုင်ဘူးကိုကိုလွမြောက်တဲ့အတိတ်ပြဟာကိုတိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူကလည်းလွမြောက်လို့မရဘူးသားသမီးတို့လည်းလွမြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကသိရမယ် freedom ဆိုတဲ့အတိတ်ပြကနှိတ်ပါကကိုစီမှာဘလို့ရှိလဲနှိတ်စာဘာလဲဆိုတာကိုနံပါတ်1သိရမယ
်ဘန်ဝီဦးဟာသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျမအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည်လာတော့လေဟာကျမကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျမ၏အာနိရှင်တော့ဟုတ်ပါဘူးတမိုင်းအာနိရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာသားဖွင့်ရဖို့ဘဝကြည်ပြီးအာမိခင်တရားကြီးဒီကလေးတွေအောင်မြင်မှုမြင်ပြီးနေလေကလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူလူကောင်းဆောင်ကောင်းယတနာဖြစ်လာရဆိုပြီးတော့ကျမစင်အဲ့ဒီဟာနဲ့ပဲဘဝကိုပျော်ရှင်နေရတာပဲသားသမီးတွေဟိုခြေပြီးသားသမီးတွေအောင်မြင်လာတယ်ချမ်းသာလာတယ်တဒန်းပြီးတဒန်းအခုမြင်သားကြည့်စင်ဒီပထမလေးကြာနေပေါ့နော်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရချိုးနှက်သွားတာပေါ့နော်
လက်ပါတယ်။မရှိကိုလေဟိုခက်ခဲရတော့ရှိမှာပဲ။ပြဿနာမရှိတော့ဘူး။အခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါရဲ့။
တော်လလတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာ 2019-2020 အတွင်းငရင်တွေပိုးပြီးလှုပ်ဖို့ရှိနေတယ်လို့မြန်မာနိုင်ငံငရင်ကော်မတီအတွင်းမှူးဟောင်းဖြစ်တဲ့အင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွန်ဆွေကသတိပေးပါတယ်။ဒါကြောင့်အခုလိုပြောရတာပါလေ
။မြန်မ
မနက်ကတော့ကဘာလေလေရောင်ကြီးနှစ်ခုပြမှာတစ်ခုပေါဝင်ဖြစ်တဲ့အပိုင်ဒီမှာဒီမော်နာတောင်းတန်းလေရဝန်းကြီးရဲ့တောင်းပဲဆွဲမှာကြားကြားရပြင်ကျွန်တော်တို့ပူရိဗီရာခေါ်တော့တက်တော်နစ်ခေါ်တာပေါ့လေညီတူချက်တွေတစ်ခုနဲ့တစ်ခုတွန်းတိုက်တဲ့ရန်တရားရချောက်ထွေးတဲ့နားစုံမှလည်းနားပြီးကြားနေတဲ့အခါကျတော့လှူရှာမှုကနေတမ်းရှိအထူးသဖြင့်တော့ဗမာပြည်အလဲပိုင်းလိုနေရာမျိုးပေါ့လေလုံးကြီးထူထပ်တဲ့နေရာကြခုနပြောတဲ့ညီတူချက်လှူရှာမှုအများဆုံးနေရာမှာဒီမျိုးပြတွေတိဆောက်ဒီတော့မှလူဖွဲ့စည်းနေကြတဲ့အခါကျတော့ဒါ NDA ရှိတယ်ဆိုတော့ဒါဒါပြည်နယ်ဆင်းရဲပြောကြတာဖြစ်ပါတယ
်ဒီလို NDA ရှိတယ်ငရင်ရဝင်းတဲ့ကြနေတယ်မြန်မာနိုင်ငံရဲ့ဝင်းကျင်မှာရောအခြေအနေကဘယ်လိုရှိပါသလဲ
အင်ဒိုနီးရှားကပြီးခဲ့တဲ့တစ်ပတ်ကမီးတောင်လှုပ်ပြီးတော့ဆူနာမီဖြစ်ခဲ့တယ်လေဒီမီးတောင်ကဆူမထရာဆန္ဒထရိတ်လို့ခေါ်တဲ့ဒီအီကွေတာတောင်ပိုင်းရိုးရိုးလေးနားမှာရှိတဲ့မီးတောင်ဟောင်းတစ်ခုကပေါက်တယ်ကတောက်ကတော်မီးတောင်အငယ်ပေါ့လေအဲ့ဒီမီးတောင်က1883ခုနှစ်တုန်းကလည်းအကြီးကျယ်ပေါ့ဘူးလေအဲ့တော့အဲ့တော့လူ3000 4000လောက်ပေးတာပေါ့လေအခုတခါတော့လူ400လောက်ပေးတယ်ဒီဥစ္စာကကျွန်တော်တို့ဘူမိပိတာမှာအိန္ဒိယမြေတုချက်နဲ့ဩစတြေးလျမြေတုချက်တို့ငုံရှုံတွန်းတိုက်တဲ့အချိန်မှာဖြစ်တဲ့မိတော်နည်းဆိုတော့ဒါကကျွန်တော်တို့တောက်မဲ့ချမ်းပါ2004ခုနှစ်တုန်းကကြာတော့ဒီမြောက်ဖက်ကသူ့ထက်မြောက်ဖက်ကြာတဲ့ဆူမထရာမှာဖြစ်တာဆူမထရာဆိုတဲ့ခါကျတော့အင်ဒိုနီးရှားရဲ့မြောက်ပိုင်းဆိုပေမဲ့ဗမာပြည်နဲ့ကြာတော့ကက်လျက်ဖြစ်သွားတယ်ဆူမထရာကလေ2004မှာတောက်ပြီးတဲ့နောက်ပိုင်းမှာဆိုတော့မြေတုချက်ချင်းကဗမာပြည်ဘက်မှာလာပြီးတော့ဘာမာပလိတ်လို့ခေါ်တဲ့မြေတုချက်အတွင်းထဲမှာဖြစ်တာ2004ငလင်ကလည်းဒီအနောက်ဘက်ကအိန္ဒိယမြေတုချက်နဲ့ဗမာပလိတ်ဆိုခေါ်တဲ့မြေတုချက်နှစ်ခုဖြစ်ဆက်တဲ့ရင်းချင်းအတက်နေမှာဖြစ်တဲ့ခါကျတော့2004ငလင်ကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာ2004ဒီဇင်ဘာမှာဖြစ်တဲ့ခါကျ2005ရဲ့ကိုရောက်တာပေါ့လေ2005ရဲ့မှာကျွန်တော်ကမနိုင်ငံအတွင်းထဲမှာငလင်ငယ်လေးတွေကပုံမှန်တဲ့ဟိုဘက်နဲ့ပို့ပြီးတော့အရေးတော်တွေပို့ပြီးတော့တက်လာအဲ့ဒါပြောလို့လဲဆိုတော့ဒီမြေတုချက်ချင်းဆက်ဆက်တဲ့အတွက်ကြောင့်သူ့ရဲ့ဒီဘက်ကတွန်းတိုက်တဲ့ဒဏ်ကြောင့်မြန်မာပြည်တွင်းမှာဒီပါမပလိတ်တွင်းမှာသူကလှုပ်ရှားမှုတွေဖြစ်လာတာအဲ့ဒီသဘောတရားကိုချဲ့လဲရတွေ့နေရတာပေါ့လေ
ရလာတဲ့ငရင်ဆိုင်ရဲ့အချက်လက်တွေကိုစုပေါင်းပြီးမှရေးသားခဲ့တဲ့2018အတွက်ငရင်အနှစ်ချုပ်မှာတော့2019-2020မှာငရင်လှုပ်မဲ့အရေးအတွက်တွေပိုများလာနိုင်တယ်လို့ခန့်မှန်းလိုက်တာဖြစ်ပါတယ
်ပြန်ပြီးကြည့်လိုက်တဲ့အခါကျတော့ဖြည်းဖြည်းနဲ့ဆူမထရာငလင်ကြီးပြီးနောက်ပိုင်းမှာနှစ်အလိုက်ဒီငလင်သေးသေးလေးတွေလှုပ်တဲ့အရေးတော့ဒီမြန်မာပြည်မြောက်ချမ်းထဲမှာပို့ပြီးတော့များများပြီးတော့လာတွေ့အဲ့ဒါကြောင့်ကျွန်တော်ပြောတဲ့အနှစ်ချုပ်မှာကျွန်တော်ရေးတာပါနောက်ပြီးတော့ညားလာတဲ့အရေးတွေကလည်းခုနကငါးနှစ်တပတ်လည်လို့အဲ့လိုစိုက်ကယ်လေးတွေလို့ဖြစ်နေတဲ့သဘောလေးလည်းတွေ့ရတဲ့အခါကျတော့ဒီဥစ္စာလေးကိုဒီ surface trend line ကြီးလည်းတဲ့အခါကျတော့ငါးနှစ်တပတ်လည်လေးမှာတိုးတိုးလာတော့တွေ့2014ဒီအလွန်အလောက်မှာစပြီးတော့ပြန်ပြီးတော့ကျသွားကျပြီးတော့အခါကျတော့ပြန်ပြီးတော့သူ့ရဲ့ cycle တိုင်းဆိုပြန်တက်ဖို့ရတော့ကျွန်တော်မြင်လာပေါ့လေမြင်တဲ့အခါကျတော့အဲ့ cycle ကဘယ်မှာလာဖြစ်နိုင်လဲဆို2019-2020လောက်မှာအဲ့ဒီတက်လာတယ်အဲ့ဒါကြောင့်ကျွန်တော်ဒီဟောင်းသဘောတက်တော့ဆက်ပြီးရင်တက်ဆက်လို့ရှိရင်ငလေးရေးတဲ့ချိန်ကိုမြောက်အောင်မြတ်လာနိုင်တယ်လို့ကျွန်တော်ပြောတော့ပ
ါ2018ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငရင်တွင်နဲ့ပတ်သက်ပြီးထူးခြားချက်တွေကဘာပါလဲ
2018ကဇန်နဝါရီလလောက်မှာပေါ့အခုရမအလဲမှာပမာဏ6လောက်ရှိတဲ့ငလေးလှုပ်တယ်အားလုံးကတော့ဒီဖြူးမျိုးနဲ့ဒီနောက်တောင်မလောက်မှာအခုရမအလဲလောက်မှာရှိတယ်ပမာဏ6ရှိတယ်ဒါပေမဲ့သူကနောက်ဆက်တဲ့ငလေးလေးကြာပဲထီးသွားလဲဆိုတော့February June လောက်ထိနောက်ဆက်တဲ့ငလင်းသွားတယ်ပေါ့။အဲ့မှာကျွန်တော်တို့ကစောအဲ့မှာတော့ဆွေလေးရှိတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ပမာပြည်ရဲ့အလဲမှာကျွန်တော်တို့သခိုင်းတက်ရစ်ဆိုတဲ့ဒီကြီးတစ်ခုရှိတယ်။ဒီကောင်ကမြေလူချက်ကြီးနှစ်ခုထိဆက်တဲ့အရာလည်းဖြစ်တယ်ပေါ့လေ။ကျွန်တော်တော့လှုပ်ရှားမှုလဲဆိုတာအနေတိုင်းရှိနေတာကြတော့ဒီပမာဏ6ရှိတဲ့ဖြူဒီပကိုးရုံမငလင်းပြီးရဲ့လှုပ်ပြီးတဲ့အချိန်မှာဒီသခိုင်းတက်ရစ်နဲ့လှုပ်တာဆိုဆွေလေးတွေရှိတယ်။ဒါပေမဲ့ဒေလာကြည့်တဲ့အချိန်မှာပမာဏ6ရှိတဲ့နည်းရတယ်ဘကိုးယူမတဲ့မှာပဲဖြစ်တာဘကိုးယူမတဲ့မှာလည်းသူကအခြားသောဂျန်တရားတွေရှိတယ်ဆိုတော့ဘကိုးယူမကိုနိုင်ကလည်းသူကနေလူချက်နှစ်ခုဖြစ်ဆက်တဲ့နေရာမှာဖြစ်တဲ့ရှားကန်နေလို့ဖြစ်အဲဒါကြောင့်သူကလည်းတွန့်ခေါက်ပြီးတော့သူကြားထဲမှာလည်းတဲ့ရည်အငယ်လေးပြကြရှိတယ်အဲ့ဒီပြည့်ရည်အငယ်လေးတွေကလှုပ်ရှားပြီးတော့မှဒီဘကိုးယူမတဲ့မှာငလင်လေးတွေဖြစ်တာအဲ့ဒီဖြူနောက်တောင်ပဲဒီဘကိုးယူမအလဲတွေမဟုတ်ပဲနဲ့ကျွန်တော်တို့ကအဲ့ဒီအားကပဲတီးသွားတယ်လေဆိုတော့နောက်ပိုင်းမှာဒီကျွန်တော်တို့တကြည်ရဲ့အရှိမြောက်ဘကိုးယူမရဲ့အခြေလောက်တိဒီအားတွေဆက်သွားလိုက်တာအဲ့တော့ဘယ်လောက်တိသွားလုပ်တယ်ဆိုကျွန်တော်တို့မှစတင်မှာလောက်တိအဲ့ဒီအခြေအနေရှိနေခဲ့တယ်ဒါပေမဲ့အခုအချိန်မှာတော့အဲ့ဒီဘကိုးယူမငလင်ရဲ့အခြေအားတော့ကျွန်တော်တို့ကပြတ်သွားလောက်ပြီပေါ့လေပြတ်သွားလောက်ပြီမဲ့ဆိုပေမဲ့ငလင်ကတော့ပြတ်သွားမှာတော့မဟုတ်ဘူးကျွန်မ junit ရဲ့အတွင်းထဲမှာရှိတဲ့အားတွေကသင်ရတကမှာပြန့်နေတာကြတော့ဒီနေရာမှာစူးစီးရတော့ပြည်လေသွားတယ်အမဒီအားဟာရှားနေရကိုခုနလိုစင်ပွားပြီးတော့သွားမယ်လို့ကျွန်တော်ယူဆရတယ်ဒါပေမဲ့ဘယ်နေရာကိုသွားမယ်ဆိုတော့ကျွန်တော်စူးစီးချက်မှပြောနေ
စင်ပွားဖြစ်လာနိုင်တဲ့အားရှိနေတာကိုတွက်ချက်နိုင်ပေမဲ့ဒီအားဟာဘယ်ရက်ကိုဥတီမယ်ဆိုတာတိတိကျကျမသိနိုင်တဲ့အတွက် လာမယ့်နှစ်တွေအတွင်းအထူးသတိထားမယ့်နေရာတွေကဘယ်မှာပါလဲ
။ဗမာပြည်မှာလည်းနှုတ်နိုင်တဲ့ရေးကြည့်တဲ့ဆိုအရင်းမြစ်ကသူကစကိုင်းကြက်ရေမြန်မာနိုင်ငံကမြို့ဧတဲ့ကလည်းဒီစကိုင်းကြက်ရေတစ်ချောင်းမှာအများကြီးတည်ထားတာပေါ့။ဒီစကိုင်းကြက်ရေကလည်းဘယ်လောက်ထိရှိလဲဆိုဒီတောင်ဘက်တမုတ်တရားအစားစင်းလဲဆက်ကနေပြီးမြောက်ဖက်ဘူတော်ရောက်ထိတောက်လျှောက်တက်ဆက်ထဲရှိတဲ့အပြင်သူကအဲ့မှာအစ်အပိုင်းနေရှိတယ်။အစ်အပိုင်းနေရာလည်းသူကမတူညီတဲ့လှုပ်ရှားမှုကြီးရှိတယ်။2013ကဒီကိစ္စမှာလှုပ်ပြီးတဲ့နောက်ပိုင်းမှာတခြားအစ်အပိုင်းတွေမလှုပ်ရသေးဘူးပေါ့လေ။အပြီးတော့တိုင်းပြည့်ရဲ့တောင်ပိုင်းချမ်းမှာရှိတဲ့ပကိုးလိုပါလို့ဆိုတော့ကုသတိနှစ်တရာနှစ်80 80လောက်အထိမှာနလင်းတိတိလေးတောင်နေရတဲ့ခါကျတော့ဒီကောင်ကမြေရင်းအားတွေစုနေတယ်လို့ပြောပြီးစာဒီစာရောက်ပြီးတော့တုတ်တုတ်ချင်းသူကအခြေစားလုံးအတိတ်မှာလည်းလုပ်ခဲ့တယ်ပေါ့မြို့ကြီးကြီးကအဲ့ဒီပြည်ကြီးအေးမှာရှိတယ်အဲ့တော့ပမာဦးဆုံးကတော့မြို့ကြီးစားဟောပြောဆိုရန်ကုန်နဲ့ပကိုးဒါကမြို့ကလည်းကြီးတယ်လူကြီးရဲ့လည်းသိသိသူကမန္တလေးမန္တလေးစကိုင်းကလည်းကျွန်တော်က1956မှာဒီစကိုင်းငယ်ရင်တုတ်တဲ့အချိန်တုန်းကမန္တလေးစကိုင်းမှာတလောက်တိသူကြီးမသိသေးဘူး။အခုချိန်မှာတော့မန္တလေးမြို့ရဲ့ကြီးကျယ်လာတယ်။စကိုင်းမြို့ကလည်းကြီးကျယ်လာတယ်ဆိုတော့အင်မတန်ဆိုးရိမ်စရာပေါ့။မနေ့ကပဲကျွန်တော်အဲဒီနေရာတွေကိုသိနေကြတယ်။အဆောင်အုံနေနဲ့တိုးချဲ့လာတာလည်းမြင်းလူတွေပဲပေါ့။တိုးချဲ့သွားတာကအများကြီးဖြစ်နေတယ်ဆိုတော့ဒီမြင်းလူတွေကိုဘယ်လို control လုပ်ထားရလဲမသိဘူး။ဒါပေမဲ့ဒီမြင်းလူတွေကကြီးမားတဲ့အဆောင်အုံစမှုလုံးတိုးချဲ့တာတတိယကားတွေအဲ့ဒါအရေးကြီးတယ်။နောက်တစ်ခုကတော့ဒီမှာ B11 ဒီနေပြီးတော့တပွဲပေါ့ဒီတောင်ကုန်းတပွဲအဲ့ဒါကြီးရတယ်ဆိုတော့အရေးကြီးတယ်လို့
။ Engineer ဘူမိပညာရှင်ဦးတင့်လွင်ဆွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။view ရနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း 6:00 ခွဲကနေ 9:00 ထိထုတ်လွှင့်မဲ့ voa အစီအစဉ်တွေကိုတော့လိုင်းနူမီတာ 19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးပါအောင်ဗျာ
အချိန်တစ်လကျော်ရပ်ဆိုင်းနေခဲ့တဲ့အမေရိကန်အစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်တန့်နေမှုကိုပြန်ပြီးတော့လက်ပြေဝလဲပတ်နိုင်အောင်သဘောတူလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပြီးတော့နိုင်ပိုင်းကြာမှာပဲအထက်နဲ့အောက်လွတ်တော်နေရာစလုံးကအစိုးရရန်နေရာပြန်လဲလဲပတ်ရေးအဆိုပြုချက်မူကြမ်းကိုသမ္မတထရန့်စီတင်ပို့လိုက်ပါပြီလာစာမဲ့လုံးလုံးနေကြရတဲ့အစိုးရဝန်ထမ်းတွေအတွက်လာစာတွေကိုအမြန်ဆုံးပြန်ပေးနိုင်မှုလဲသမ္မတထရန့်ကတိုက်တွန်းထားပါတယ်သမ္မတထရန့်သာဒီလက်မှတ်ထိုးပြီးလို့ရှိရင်အစိုးရရန်နေရာပြန်ပြီးတော့လဲပတ်တော့မှာဖြစ်ပါတယ်မက္ကဆီကိုနယ်စပ်မှာတတိုင်းခတ်ဖို့သမ္မတထရန့်ရဲ့အသုံးစီတောင်းဆိုမှုပေါ်မူတည်ပြီးတော့ဒီမိုကရက်ပါတီလွှတ်တော်အမတ်တွေနဲ့သမ္မတထရန့်ကြားမှာပြေးမလဲဖြစ်ရကအခုလိုမျိုးအစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်တန့်နေကြတာတလကျော်ဖြစ်ခဲ့တာပါဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးတက်မမှုတွေကနေပြီးတော့ဆိုးဝါးတဲ့နောက်ဆက်တွဲခြေနေတွေခက်မြန်မြန်ပေါ်လာမဲ့အရေးကိုရှောင်ရှားနိုင်အောင်တွဲဆုံဆွေးနွေးကြဖို့ကုလသမဂ္ဂဆိုင်ရာလူခွင့်ရေးအကြီးအကဲမစ်ချဲဘက်ချလက်ကတိုက်တွန်းလိုက်ပါတယ်။ဒီဗင်နီဇွဲလားနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ကိုယ်စားလှယ်ဖြစ်အရင်တုန်းကနိုင်ငံသားရေးအမေရိကန်နိုင်ငံသားရေးမူဝါဒကိုလုတ်ခဲ့ဘူးတဲ့အီလီယော့အဘရာဟန်ကိုကိုယ်စားလှယ်ဖြစ်သတ်မှတ်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကနေတော့ကပဲကြီးညာပါလေထိုင်းနိုင်ငံမှာစစ်တပ်ကအနာသိမ်းပြီး9နှစ်နီးပါးကြာလာတဲ့ချိန်မှာလာမယ့်မတ်လကုန်ပိုင်းရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးတော့စီစဉ်ထားတဲ့တရားဝင်ကြီးညာလိုက်ပါလေလွတ်လပ်စွာပြောဆိုပိုင်ခွင့်ကိုစစ်တပ်ကတင်းကျပ်ကျပ်ထိန်းချုပ်ထားတဲ့အတွက်တက်ကြလို့ရှားသူတွေနှုပညာရှင်တွေထောင်ချနိုင်တဲ့အခွင့်အလမ်းတွေပုံများလာလို့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုမှုတွေရှိလာခဲ့တာပါ Meth Amphetamine မွေးရစိတ်ကြွဆေးကုန်ကူးမှုငွေမဲကိုငွေပြူလုံးမှုတွေနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတူကိုထိုင်းနိုင်ငံပြည်မှုဆိုင်ရာတရားရုံးကတေးတန်ချမှတ်လိုက်ကြောင်းဇန်နဝါရီလ25ရက်နေ့ထုတ် Bangkok Post တင်းစာမှာဖော်ပြထားပါတယ်အသက်43နှစ်အရွယ်ဒေါ်မြင့်သိန်းအေးကိုမွေးရစိတ်ကြွဆေးပိုင်ဆိုင်မှုရောင်းဝယ်မှုနဲ့ငွေမဲကိုငွေပြူလုံးမှုတွေအပါအဝင်တခြားဆွဆွဲချက်တွေတော်တော်များများမှာအပြစ်ကျူးလွန်ကြောင်းထင်ရှားတဲ့အတွက်သူ့ကိုတေးတန်အပြစ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအီတန်စင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖောလာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3040 48တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်နိုင်ကြပါသည်ခင်ဗျာ
This program has come to you from the Voice of America, Washington.